အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ ACDS လို့ခေါ်တဲ့ထိရောက်တဲ့ online ဂျာဂန်အကောက်ခွန်စနစ်ကိုအသုံးပြုခွင့်ရကြတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဝင်ဘာ30ရက်နေ့မှာကြေညာပါတယ်။ဒီ X စနစ်ကိုအသုံးပြုခြင်းအပြင်အာဆီယံနိုင်ငံတွေအချင်းချင်းကြားကုန်သွယ်မှုဆိုင်ရာစိန်ခေါ်မှုတွေကိုလျှော့ချပေးနိုင်မှာဖြစ်တယ်လို့အာဆီယံစီးပွားရေးအတိုင်ဝန်ရဲ့အကြိုးကျေးဇူးတွေကိုအပြည့်အဝခံစားရမှာဖြစ်တဲ့အပြင်အာဆီယံနိုင်ငံတွေကြားလွတ်လပ်စွာကုန်စည်စည်းစိမ်မှုကိုရရှိစေမှာဖြစ်တယ်လို့ဆိုပါတယ်။2019မှာကျင်းပတဲ့အာဆီယံစီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကချမှတ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာကုန်ကျစရိတ်တွေ100,000,000,000နှုန်းလျှော့ချရင်းနဲ့2019ကနေ2025ခုနှစ်ကြားကုန်သွယ်မှုပမာဏနှစ်ဆတိုးမြင့်ရေးဆိုတဲ့ရည်မှန်းချက်နှစ်ခုကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။ဒီရည်မှန်းချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ကုန်ပစ္စည်းစတင်တင်ပို့တဲ့နေရာမှာတင်ပစ္စည်းအမျိုးအစားနဲ့အရေအတွက်ကိုအာဆီယံအကောက်ခွန်ဌာနမှာတခါတည်းမှတ်တမ်းတင်ပြီးတတ်မှတ်တဲ့နေရာရောက်တဲ့အထိတင်ပို့နိုင်မဲ့ဒီ X ကိုတီထွင်လိုက်တာဖြစ်ပါတယ်။ဒီစနစ်ကိုတော့ EU ဥရောပသမဂ္ဂရဲ့ပံ့ပိုးထားတဲ့ Arise Plus အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့အာဆီယံတွင်းဝန်ယုံကနေကြီးကြပ်ကိုကဲမှာဖြစ်ပေမဲ့နိုင်ငံတစ်ခုချင်းစီနဲ့ဒေတာတွင်း Help Desk ကူညီပံ့ပိုးရေးဌာနတွေလည်းထားရှိသွားမယ်လို့ဆိုပါတယ်။ X ဟာEU နဲ့အာဆီယံကြားရေရှည်တည်ရှိလာတဲ့အားကောင်းတဲ့တိုးတက်ပြောင်းလဲနေတဲ့ပူးပေါင်းဆောင်ရွက်မှုရဲ့တည်တည်တစ်ခုဖြစ်ကြောင်း EU ရဲ့နိုင်ငံကပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးချုပ် Mr. Gohan Doengs ကပြောပါတယ်